အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့အစိုးရလက်အောက်မှာရှိတဲ့လုပ်ငန်းခွင်တွေကအမျိုးသမီးအလုပ်သမားတွေအိမ်မှာပဲနေချဖို့သူတို့အလုပ်တွေကိုအမျိုးသားတွေနဲ့မဖြစ်နိုင်တော့မှပဲအမျိုးသမီးတွေအလုပ်လုပ်ခွင့်ရှိကြောင်းကာဘူးယာယီမြို့တော်ဝန်ကတင်းငင်ရုံနဲ့မှပြောကြားလိုက်ပါတယ်။တယ်လီဗန်အုပ်ချုပ်မှုအသစ်အောင်မှာအမျိုးသမီးတွေအတွက်ထုတ်ပြန်လိုက်တဲ့ကန့်သက်ချက်တွေကိုချပြခြင်းမှာခုလိုပြောလိုက်တာပါ။ဒီလိုကာဘူးမြို့ရင်းကအမျိုးသမီးတွေအလုံမဆင်းရတတ်မှတ်ချက်ဟာအရင်တုန်းကတာလီဘန်တွေအုပ်ချုပ်ရေးမျိုးပြန်သွားရမယ့်လက္ခဏာတည်းဖြစ်တယ်လို့ AP သတင်းမှာဖော်ပြပါတယ်။1992တွင်တာလီဘန်အုပ်ချုပ်ခဲ့ခြင်းကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကျောင်းတွေလုပ်ငန်းခွင်တွေနဲ့လူမှုနဲ့ဆက်ဆံတဲ့လူမှုလှုပ်ရှားမှုတွေကနေတားမြစ်ထားတာပါ။တာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ရပိုင်ခွင့်ကိုထိန်းချုပ်တဲ့အမိန့်အများပြားကိုမကြခင်ရက်တွေတွင်ထုတ်ပြန်ခဲ့ပါတယ်။အလေရန်နဲ့အထက်တန်းတက်နေတဲ့မိန်းကလေးတွေအခုချိန်မှာကျောင်းကိုပြန်သွားခွင့်မရှိဘူးလို့အမိန့်ထုတ်ခဲ့တာဖြစ်ပြီးတက္ကသိုလ်တက်နေတဲ့အမျိုးသမီးတွေအနေနဲ့ကျောင်းမှာခွဲထားတဲ့စာသင်ခန်းတွေမှာသာသင်ကြားခွင့်ရှိတယ်လို့အမျိုးသမီးတွေဝတ်ဆင်ရမယ့်ပုံစံကိုပါသတ်မှတ်ပေးခဲ့တာပါ။တောက်ချန်နေကလည်းအမျိုးသမီးရေးရာဝန်ကြီးဌာနကိုတာလီဘန်တွေကပိတ်ပစ်ခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့အဲ့ဒီဝန်ကြီးဌာနဟောင်းရှိမှာအမျိုးသမီးတရာစင်ကျော်လောက်ကအမျိုးသမီးတွေလူမှုဘဝတွေပြန်ဝင်ခွင့်ပေးဖို့ဆိုင်းမှုတွေကန်ဆယ်မှု10မိနစ်လောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။